ရခိုင်ပြည်နယ်မှာ2019ရိုဟင်ဂျာလူနည်းစုတွေပေါ်မှာရက်ဆက်မှုကျူးလွန်လာလို့ဖြစ်စဉ်မျိုးတကြော့ပြန်ပြီးဖြစ်ပွားမှာကိုဆိုရင်ကြောင်းကုလသမဂ္ဂလူခွင့်မဟာမင်းကြီးဗော်ဂါတပ်ကတောက်ကြတယ်မှာပြောပါတယ်မြန်မာနိုင်ငံမှာတနိုင်ငံလုံးတိုင်းတန်တဲ့အခြေအနေတွေတိုက်ဆိုးဝနေတာဖြစ်ပြီးအထူးသဖြင့်ရခိုင်ပြည်နယ်မှာစစ်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြရတဲ့ဒေသခံရာပေါင်းများစွာတတ်ခံရတယ်ဆိုတဲ့သတင်းတွေကြောင့်ဆိုရင်လည်းလို့ပြောပါတယ်စစ်တပ်အာဏာသိမ်းချိန်ကစပြီးအပြစ်ရထားတဲ့ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နိုဝင်ဘာကစပြီးစစ်တပ်နဲ့အရက်ခတ်တက်တော့အေရိုဂျာတိုက်ပွဲတွေပြန်ဆက်ခဲ့တာပါရခိုင်ပြည်နယ်ထဲမှာရိုဟင်ဂျာ6သိန်းလောက်နေတာဖြစ်ပြီးအခုတိုက်ခိုက်မှုတွေကလည်းနောက်ဆက်ခွန်စစ်တပ်နယ်မြေရှင်းလင်းမှုပုံစံမျိုးအေရဲ့ဒေသရင်းတိုက်ခိုက်မှုတွေကလည်းထပ်ပြီးဖြစ်ပွားမှာဆိုရင်ကြောင်းလူခွင့်မဟာမင်းကြီးကကြေညာချက်ထုတ်ပြန်ပြောတာဖြစ်ပါတယ်ရိုဟင်ဂျာရီယာစစ်တပ်နဲ့အေတပ်တို့ကြားပိတ်မြင်နေတာတွေ့ရတယ်လို့လည်းပြောပါတယ်စစ်တပ်ကရောအေတပ်ကပါလူခွင့်ချုပ်ပေါက်မှုတွေရိုဟင်ဂျာတွေပေါ်မှာဖိနှိပ်မှုတွေရှိနေတာတွေ့ရတဲ့အတွက်အရသားတွေကိုမတိုက်ခိုက်အောင်အာဆီယံဖွဲ့စည်းကပါဝိုင်းပြဖိအားပေးဖို့လူနည်းစုရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂကပန်ကြားလိုက်တာဖြစ်ပါတယ်